Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစွန်မော်ပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရသတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Zaporizhia Nuclear ဓာတ်ပိတ်ဆက်ရုံမီးလောင်မှုကို Russia နဲ့ Ukraine နှစ်နိုင်ငံအပြန်အလှန်အပြစ်တင်နေကြပါတယ်။မြန်မာစစ်မြေပြင်အတွင်းထိခိုက်ဒဏ်ရာရသူတွေတုံ့ပန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးမတိကျိုးကြုံပြုနေကြောင်းနိုင်ငံတကာကြက်ချီနေအသင်းကထောက်ပြပါတယ်။မြင်းကျန်မှာရှိတဲ့ဓာတ်အားပိတ်ဆက်ရုံကိုပိတ်ဖို့အတွက်ယာယီရက်ဆိုင်လိုက်ပါပြီဆိုတော့သတင်းတွေကိုဆက်လက်တင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့တီဘောမှာတော့တိုက်ပွဲတွေကအတော်လေးပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်နေလို့အ ਨੇ ဆုံးကျေးရွာ၈ရွာကအရသာပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်
။အနည်းနာကျွေးရတဲ့တော့ရွာလုံးကျွတ်ညောင်းလာတယ်များတာပေါ့။ဘယ်လိုဆိုရွာရဲ့သူတို့စားစကားလေရင်ဘုံလာကြတော့အထီးကတရရှိတာပေါ့။မနေ့ကကြည့်တာ
ဒီသတင်းအပြည့်အစုံနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကစည်ရေးတင်းမာမှုတွေဖြစ်နေလို့အိန္ဒိချင်းတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သူတွေများလာနေတဲ့အခြေအနေရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမှာတော့စစ်ကောင်စီလက်ကျန်ရေတပ်စခန်းကိုအာရခတက်တော်အေအေကရဖို့အတွက်ဆက်ပြီးထိုးစစ်ဆင်နေတဲ့အခြေအနေနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကတွေ့ဆုံမှုကြိုးပမ်းနေတဲ့ဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
အရှိလေပိုင်းဒေတာကိုပယ်ထိန်တုံတက်ဆင်ထားတဲ့ရင်းငုံသင်းမော်ဒဇင်စေလွတ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအမိန်ပေးလိုက်ပြီးအမေရိကန်လေရင်တင်သင်းမော် USS Abraham Lincoln ဦးဆောင်တဲ့စစ်သင်းမော်အုပ်စုကိုအမြန်သွားဖို့လဲစေလွတ်ထားကြောင်းကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အီရန်နိုင်ငံတီဟီရန်မြို့မှာဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယာနဲ့လေဗနွန်နိုင်ငံဘေရုတ်မြို့မှာအစ္စဘိုလာအကြီးကျန်းတပ်မှုတဦးလုံခြံခံရပြီးတဲ့နောက်အရှိလေပိုင်းဒေတာမှာတင်းမာမှုတွေကြီးထွားလာနေတာကိုရှော့ချဖို့အစ္စရေးနဲ့ဟာမတ်စ်အပြစ်ခတ်ရစေးရရဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေဖိအားပေးနေချိန်မှာပဲအခုလိုစေလွှတ်လိုက်တာပါ။အီရန်နဲ့ဟစ်စဘိုလာအဖွဲ့ရဲ့လက်တုံပြန်တိုက်ခိုက်လာမှာကိုအမေရိကန်အပါအဝင်တာဝန်ရှိသူတွေကလည်းစောင့်ကြည့်နေပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးယုတ်ဂယ်လန်တို့ကဒီနေ့အစောပိုင်းမှာစကားပြောဆိုခဲ့ပြီးတော့အစ္စရေးကိုကာကွယ်ရန်ဖြစ်နိုင်သမျှခြေလှမ်းတိုင်းကိုလှုပ်ဆောင်သွားမယ်လို့အမေရိကန်ရဲ့ဂရီကဝစ်တွေကိုထက်လောင်းပြောခဲ့တယ်လို့ပြောခွင့်ရဗိုလ်ချုပ်ကပြောထားပါတယ်။အာရှပစိဖိတ်ဒေသမှာရှိနေတဲ့ USS Abraham Lincoln လေရင်တင်သင်းမော်အုပ်စုကိုတော့အရှိလေပိုင်းဒေသမှာရှိနေတဲ့ USS Theodore Roosevelt လေရင်တင်သင်းမော်အုပ်စုနေရာမှာအစားထိုးမှလည်းဖြစ်ပါတယ်ရှင်။
ဂါဇာဒေသမှာအပြည့်ခတ်ရစဲဖို့ဟာမတ်စ်အဖွဲ့ကနေဖမ်းဆီးထားတဲ့တစားကန်တွေကိုပြန်ပြီးတော့လွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးအပ်ခွင့်ရဖို့တောင်းဆိုချက်တွေကိုပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံခေါင်းဆောင်တွေကပူးတွဲထောက်ခံလိုက်ပါတယ်။ဆက်လာကြတဲ့အစ္စရေးဟာမတ်စ်စစ်ပွဲအဆုံးသတ်ရေးအမေရိကန်ကာတာနဲ့အီဂျစ်နိုင်ငံတွေကကြားဝင်ညှိနှိုင်းပေးထားတဲ့သဘောတူညီချက်ကိုလက်ခံဖို့တွန်းအားပေးတဲ့အနေနဲ့သုံးနိုင်ငံပူးတွဲထောက်ခံချက်ကိုဒီကနေ့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အစ္စရေးတို့ကိုဒီကျူးကျော်တိုက်ခိုက်မှုတွေမှာဖမ်းဆီးခဲ့တဲ့ဒဇာဂန်နေတဲ့ကကြံတဲ့သူတွေကိုဟာမတ်စ်အဖွဲ့ကပြန်လွှတ်ပေးပြီးတော့အပြန်အလှန်အားဖြင့်အစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းတွေကိုပြန်လွှတ်ပေးဖို့နဲ့ဂါဇာကအစ္စရေးတပ်တွေပြန်ရုပ်သိမ်းဖို့ပါဝင်တဲ့အဆင့်3ဆင့်ပါတဲ့အဆိုပြုချက်ကိုနှစ်ဖက်စလုံးကလက်ခံလာအောင်လို့စိတ်ဆက်ညှိနှိုင်းတဲ့သူတွေလားနဲ့ချီပြီးတော့စူးစမ်းနေကြတာဖြစ်ပါတယ်။တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာဂန်တွေအားလုံးပြန်ပြီးတော့လွှတ်ဖို့ဂါဇာဒေသကပြည်သူတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးဖို့ဖြန့်ဖြူးနိုင်မှုလိုအပ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းဂျာမန်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်တို့နဲ့လက်မှတ်ရေးထိုးတဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။
Ukraine တောင်ပိုင်းက Russia သိမ်းပိုက်ထားတဲ့ Zaporizhia Nuclear ဓာတ်ပိတ်စက်ရုံကိုတနင်္ဂနွေညကမီးလောင်မှုနဲ့ပတ်သက်ပြီး Russia နဲ့ Ukraine တို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ဥရောပရဲ့အကြီးဆုံးဒီ Nuclear ဓာတ်ပိတ်စက်ရုံမှာမီးလောင်မှုဖြစ်ပွားခဲ့ပေမဲ့ဓာတ်ရောင်ကြီးမြင့်မားတဲ့လက္ခဏာတော့မရှိဘူးလို့နှစ်ဖက်စလုံးကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂ BBC ဆိုင်ရာအမှုမြစွမ်းရင် Agency IAEA ကကြွန့်ကျင်သူတွေကတော့ Ukraine တောင်ပိုင်းမှာရှိတဲ့ Nuclear ဓာတ်ပေါင်းပို6လုံးတက်ဆင်ထားတဲ့စက်ရုံကြီးတည်ရှိရာနေရာမှာပောက်ကွဲမှုဖြစ်ခဲ့ပြီးဆက်ယုံရဲ့မြောက်ပိုင်းအေရီးယားတဝိုက်မှာမီးခိုးလုံးကြီးတွေတက်လာတာကိုမြင်ရတယ်လို့လည်းပြောပါရယ်ရုရှားနိုင်ငံပိုင်းသတင်းအေဂျင်စီတွေဖြစ်တဲ့ TASS နဲ့ RIA တို့ကလည်းနျူကလ িয়ার စွမ်းအင်ကုမ္ပဏီ Rosten ကထုတ်ပြန်တဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတနင်္ဂနွေနေ့ညတကောင်မတိုင်ခင်မှာမီးငြိမ်းသွားတယ်လို့ပြောထားပါရယ်ယူကရိန်းတပ်ဖွဲ့တွေရုရှားပိုင်းနဲ့ထဲကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရက်တတပတ်မပြည့်ခင်မှာပဲအခုလိုနျူကလ িয়ার ဓာတ်ပိတ်စက်ရုံမီးလောင်မှုဖြစ်ပွားခဲ့တာပါယူကရိန်းရဲ့နျူကလ িয়ার စွမ်းအင်ကုမ္ပဏီကတော့အအေးခံတာဝါရိုင်းတစ်ခုနဲ့တခြားပစ္စည်းတွေပျက်စီးသွားကြောင်း Telegram မှာရေးသားထားပြီးတော့ရုရှားဘက်ကသတင်းဌာနတစ်ခုဖြစ်တဲ့ TASS သတင်းအေဂျင်စီကတော့ဒီအေးကန်တာဝါရိုင်းဟာအသုံးမပြုတော့တဲ့နေရာလို့ပြောထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့နှစ်စင်ပူးတွဲဆေးရေးလက်ချက်မှုကိုရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။ဒီဆေးရေးလက်ချက်မှုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုအန္တရာယ်ကိုဟန်တာကာကွယ်နိုင်မဲ့စွမ်းရည်မြင့်တင်ရေးကိုအဓိကထားအာရုံစိုက်မယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ပူရဲစီလက်ချက်မှုကိုကျူးကျော်ဖို့ပြင်ဆင်မှုဖြစ်ရှုမြင်လေးရှိတဲ့မြောက်ကိုရီးယားဘက်ကလည်းတစုံတစ်ခုတုံ့ပြန်လိုက်မယ်လို့ခန့်မှန်းရပါတယ်မြောက်ကိုရီးယားကစစ်လက်နက်ထုတ်လုပ်စမ်းသပ်မှုတွေအတွက်လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရဲစီလက်ချက်မှုကိုအကြောင်းပြလေးရှိပါတယ်ဒီကနေ့ဩဂုတ်လ19ရက်နေ့ကနေပြီးတော့29ရက်နေ့အထိလက်ချက်မှုစီစဉ်ထားတဲ့ LT Freedom Shield လို့အမည်ပေးထားတဲ့ဒီစီလက်ချက်မှုမှာတော့ကွန်ပျူတာနဲ့တရုတ်ဖော်လက်ချက်မှုတွေလက်တွေ့ကွင်းစင်လက်ချက်မှုတွေကြီးအစ်စ်တွေနဲ့ပြစ်ခတ်မှုတွေပါဝင်ပြီးတော့ကွန်ပျူတာနဲ့တရုတ်ဖော်လက်ချက်မှုမှာတော့မစိုင်းတုံးတိုက်ခိုက်မှု GPS စနစ်ကိုနှောက်ယှက်မှုနဲ့စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်မဲ့အစီအစဉ်တွေပါဝင်မှာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ထုံမီတာ32 kHz 9303ညနဲ့9383ညလိုက်ထုံမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA ရဲ့တနင်္လာညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းလက်နက်ကင်ပြိပခါတွေမှာစစ်မြေပြင်အတွင်ထိခိုက်ဒဏ်ရာရသူတွေတုံမန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးနိုင်ငံတကာသဘောတူညီချက်တွေကိုမတိကျကျွံပြုနေတဲ့အကြောင်းစစ်မဲ့ဆိုင်ရာဂျနီဖာကွန်ဗင်းရှင်းသဘောတူညီချက်ချမှတ်ခဲ့တဲ့85နှစ်ပြည့်အထိမ်းအမှတ်မှာ ICRC နိုင်ငံတကာတက်ချီနေအသင်းကြီးရဲ့အကြီးအကဲကပြောလိုက်ပါတယ
် Today there are more than 120 conflicts recorded by my organization
ICRC ကြက်ချင်ရဲ့အတင်းကြီးရဲ့မှတ်တမ်းတွေအရကမ္ဘာတဝန်းမှာလက်ရှိလက်နက်ကင်ပြိပခါဖြစ်ပွားနေတဲ့နေရာ120ကျော်ရှိနေပြီးအစိုးရတွေသတင်းဌာနတွေကယူကရိန်းနဲ့ဂါဇာဒေသကဖျက်ဆီးခံရမှုတွေကိုပဲအလေးထားပြောနေကြပါတယ်။တခြားနေရာတွေကလက်နက်ကင်ပြိပခါတွေကြားမှာလည်းအလားတူတုံ့လောက်ဖွယ်ရာထိခိုက်သေဆုံးမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း ICRC အကြီးအဖွဲ့ရဲ့အကြီးအကဲကဒီကနေ့ဂျနီဗာမှာပြောဆိုသွားတာပါ။အရှိအလေပိုင်းဂါဇာပြိပခါအပါအဝင်ဆီးရီးယား၊ယူကရိန်းနဲ့မြန်မာနိုင်ငံတခြားနေရာတွေမှာလည်းလက်နက်ကင်ပြိပခါတွေမှာအရက်သားတွေကိုကာကွယ်တာဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတဲ့စစ်သားတွေကိုကာကွယ်ဖို့အတွက်နိုင်ငံတကာကသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်လည်းဂရိကဝတ်တွေခိုင်မာအောင်ပြန်လည်တည်ဆောက်ဖို့သူကနိုင်ငံတကာကိုတိုက်တွန်းထားပါတယ်ရှင
်မြန်မာနိုင်ငံမန္တလေးတိုင်းမြင်းချံမြို့နယ်မှာရှိတဲ့ဓာတ်ပိတ်ဆက်ရုံလုပ်ငန်းကိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒီကနေ့ပဲယာယီရပ်ဆိုင်းလိုက်ပါတယ်လို့စင်ကာပူကုမ္ပဏီ Samcorp Industry ကကြေညာလိုက်ပါတယ်လျှက်စစ်ဓာတ်အား225မီဂါဝတ်ထုတ်လုပ်နေတဲ့သဘာဝဓာတ်ငွေ3ဆက်ရုံလုပ်ငန်းတွေကိုနယ်မြေလုံခြုံရေးအခြေအနေအရဆိုင်းငံ့လိုက်ပြီးတော့လုံခြုံမှုရှိပြီးတော့တင့်တော်တဲ့အချိန်မှာပြန်ပြီးတော့လဲပတ်ပါမယ်လို့ကုမ္ပဏီကကြေညာချက်မှာထုတ်ပြန်ပါတယ်မြင်းချံဓာတ်ပိတ်ဆက်ရုံကိုတော့အမေရိကန်ဒေါ်လာတန်း300ယင်းနှိမ့်နှံပြီးတော့2018ခုနှစ်နှစ်ကုန်ပိုင်းမှာစပြီးတော့လဲပတ်ခဲ့တာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လက်နက်ကိုင်ပြိပခါတွေပေါ်ပေါက်ခဲ့ပြီးတော့မကြသေးခင်လတွေကနေစပြီးတော့မန္တလေးတိုင်းပါဝင်နိုင်ငံအနှံ့တိုက်ပွဲတွေကြေပြန့်လာနေပါတယ်ဒီလိုနိုင်ငံရေးအကြက်တဲတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေမှာ မှာလည်းရိုက်ခတ်မှုတွေနဲ့ကြုံရပါတယ်။ဂျပန်နိုင်ငံက Unicham Corporation လုပ်ငန်းဟာလည်းနိုင်ငံခြားငွေကြေးလွှဲပြောင်းမှုတွေမှာကန့်သတ်ချက်တွေနဲ့တခြားစီးပွားရေးလှုပ်ဖို့ခက်ခဲလာနေတဲ့အခြေအနေတွေကိုအကြောင်းပြပြီးတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုတွေတိုးမြင့်လာကိုရပ်ဆိုင်းလိုက်ကြောင်းမကြသေးခင်ကပဲကြေညာခဲ့ပါတယ်ရှင်။
စံစည်းအစမတန်တင်ရောင်းချမှုနဲ့ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလုပ်ငန်းရှင်ကိုဒီကနေ့ပဲပြန်လွှတ်ပေးလိုက်ကြောင်းစစ်ကောင်စီကပြောလိုက်ပါတယ်။ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ Eon Orange အရောင်းဆိုင် Director တဦးဖြစ်တဲ့အသက်53နှစ်အရွယ် Hiroshi Kasamatsu ကိုတရားရုံးကထောက်နက်တစ်နှစ်စီရင်ချက်ချလိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးအခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။တရားရုံးစီရင်ချက်နဲ့ပတ်သက်ပြီးမေးမြန်းရမှာဒီကနေ့ညနေပိုင်းမှာပဲပြန်လွှတ်ပေးပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုဖြေကြားခဲ့တာပါ။သတ်မှတ်တဲ့စံစည်းထက်50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိဈေးတင်ရောင်းနေဆိုတဲ့ဆွဆွဲချက်နဲ့ဂျပန်လုပ်ငန်းရှင်အပါအဝင်ကုမ္ပဏီအများရှိ၄ဦးကိုဖမ်းဆီးခဲ့ကြောင်းစစ်ကောင်စီကပြီးခဲ့တဲ့ဇွန်လကုန်မှသတင်းထုတ်ပြန်ခဲ့တာပါ။စံလုပ်ငန်းရှင်24ဦးကိုဒဏ်ကြေးနဲ့အခွန်စည်းမျဉ်းတင်းကျပ်ပြီးတော့စံလုပ်ငန်းရှင်9ဦးကိုတော့တရားစွဲဆိုအရေးယူမယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအကျပ်အတဲတွေနဲ့လက်နက်ကိုင်ပြည်ပခါတွေကြားစီးပွားရေးပြဿနာတွေနဲ့လည်းကြုံတွေ့နေရတာပါ။စံစီအခြေခံစားကုန်တွေကုန်စည်နှုန်းအဆမတန်တက်လာရကနေစံစဘာအသင်းချုပ်တာဝန်ရှိသူတွေနဲ့စံလုပ်ငန်းရှင်တွေကုမ္ပဏီအကြီးအကဲတွေတရားစင်လောက်ကိုလည်းစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာတော့ဒီကနေ့လူအုပ်ပြိုကျခဲ့ပါတယ်။အဲ့ဒီလူအုပ်ပြိုကျပြီးတော့လူပိတဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီးတော့တော်တော်များများဒဏ်ရာရသွားတယ်လို့ဒေတာရင်းမီဒီယာတွေမှာသတင်းဖော်ပြပါတယ်။ဂျီဟန်နဘတ်ခရိုင်မှာရှိတဲ့ဖျားအကြောင်းမှာရိုးရာဆူရောင်းပွဲတွေပြုလုပ်နေတဲ့အချိန်မှာတော့အခုလိုမျိုးလူအုပ်ပြိုကျတာဖြစ်ပါတယ်။လူအုပ်ပြိလို့ဒဏ်ရာရတဲ့သူတွေကိုဒေသစေယုံတွေကိုပို့ဆောင်စေကူတာမှုပေးနေတယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ဒီလိုမျိုးဖြစ်ရတာကတော့တာဝန်ရှိသူတွေရဲ့ညံ့ဖြစ်တဲ့စီမံခန့်ခွဲမှုကြောင့်ဒီလိုမျိုးလူအုပ်ပြိုကျပြီးတော့တိုက်ဆုံဒဏ်ရာရတဲ့အထိဖြစ်ရတာပါလို့မျက်မြင်တွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကလည်းအိန္ဒိယနိုင်ငံဥဒပရဒေ့စ်ပြည်နယ်မှာရှိတဲ့ဟိန္ဒူဘာသာရေးအခမ်းအနားတစ်ခုမှာလူအုပ်ပြိုကျခဲ့တဲ့အတွက်လူတရာကျော်အသက်ဆုံးခဲ့ပြီးတော့ဒီလိုမျိုးဖြစ်ပြီးတဲ့တလအကြာမှာပဲဘီဟာပြည်နယ်မှာလည်းအလားတူလူအုပ်ပြိုကျပြီးတော့အ ਨੇ ဆုံးလူ9ဦးသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္လာညမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစီးရီးပြည်ပခါကိုတင်ဆက်ပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့တီဘောမှာတော့တိုက်ပွဲတွေကတော်တော်လေးပြင်းထန်နေပြီးတော့စစ်ကောင်စီကပါဘုံကျဲတိုက်ခိုက်နေတာကြောင့်နောင်ချိုမြို့နယ်ကအ ਨੇ ဆုံးကျေးရွာရှိရွာကအရက်သားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လာရှိုးမှာတော့ကိုကန်တက် MMDA ကလူလူအစည်းအဝေးခေါ်ပါတယ်။လူလူအနေနဲ့မြို့မှာပြန်ပြီးတော့နေထိုင်လို့ရတယ်ဆိုတာကိုအတိပေးပြောဆိုခဲ့တာလို့လာရှိုးမြို့ကန်က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးထားပါတယ
်ညီနောင်မဟာမိတ်တို့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်မှာလာရှိုးကြောင်မဲနောင်ချူမိုးမိတ်မိုးကိုမျိုးတွေကိုတင်ယူလိုက်ပြီးတဲ့နောက်ကြန့်ရှိနေတဲ့တီဘောမျိုးမှာစစ်ကောင်စီတပ်နဲ့တအံမျိုးသားလူမျိုးရေးတပ်မတော် TNL အကြတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့နောင်ချူမျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါလက်တလုံးနောင်ချူမျိုးနယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတသက်ကန်တူကဗီဒီယိုကိုအခုလိုပြောပါတယ
်နောင်ချူဘက်ကအခုကဟိုအင်းဝိုင်းဘက်အေးဝိုင်းဘာမှုပဲမဲတွေ့နေတယ်ပြည်နဲ့အဲ9ရက်လောက်ရှိပေါ့အခုချွန်မော်တော့ပဲချွန်မော်တော့ဟုတ်ပဲတောင်းခံပဲပေါ့မြို့တော်တောင်းခံကြဆက်ဆက်ကတို့ဆထားတဲ့အထိုင်စကန်တွေပေါ့ယာယီထိုင်တွေတို့တက်ဆောက်ဘက်ကိုမလောင်ကာထားတဲ့နေရာတွေပေါ့ယာယီကင်းဆထားတဲ့နေရာတွေ
နောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေကြောင့်အနီးနားကကျေးရွာရှစ်ရွာထံမှနေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရကြောင်းလဲသူကဆက်ပြောပါတယ
်အနီးနားကျွတ်ရတဲ့တော့ရွာလုံးကျွတ်ရောက်လာတယ်များတာပေါ့လောလောဆယ်ရွာရဲကသူတို့စားစကားလေးရင်ပုံလာကြတော့အထီးကတည်းကရှိတာပေါ့မနေ့ကကြေးတာကျောင်းနေရွာဗန်ဘွေးရွာရွှေမော်တော်ရွာဘီဗျူရွာနောက်မှာသေခေါ်ရင်မောင်းတန်းနောင်တော်ရွာပြင်းတေးရှူ
ဒီဘောမျိုးမှာတော့ဒီလ10ရက်နေ့ကစတင်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့17ရက်နေ့ညပိုင်းအထိတိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပါတယ်17ရက်နေ့ညပိုင်းမှာဒီဘောမျိုးနဲ့အနီးတုံဆင့်ကျေးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းနဲ့မြို့ကန်ချို့ဒီဆုံးတာရှိတယ်လို့ VOA ကဖုန်းဆက်သွယ်လို့ရရှိတဲ့လုံခြုံရေးအရအမည်မဖော်လိုတဲ့တီဘောနေခံတူကပြောပါတယ်လောလောဆယ်မှာတော့တီဘောထောင်ပွင့်သွားပြီဖြစ်တယ်လို့ဆန်ဖိတ်ရွာကိုလည်းတင်းနယ်လေးကသိမ်းယူသွားပြီဖြစ်ကြောင်း သူကပြောပါတယ်ဒီဘောမျိုးမှာဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်အခြေအနေအသေးစိတ်ကိုစုံစမ်းဖို့အခက်အခဲတွေရှိနေပါတယ်ဒီဘောမျိုးကံတွေနဲ့နှိစက်သူတချို့ကတော့ဒီဘောမျိုးကိုဒီနယ်လေကတနုရနေကတင်းယူလိုက်ကြောင်းမြို့ကံပြည်သူအားလုံးနှိပါဟာမန္တလေးပြည်ဦးလွင်နဲ့ကြောင်မဲမျိုးဘက်တွေကိုတင်းဆောင်သွားကြကြောင်းပြောပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးဒေသတွင်းခြေဆိုင်ချွေးဖီမြေသတင်းဌာနကတော့ဒီဘောထောင်ကနေနိုင်ငံရေးအကျဉ်းသား29ဦးအပါအဝင်အကျဉ်းသား100ကျော်ကိုတီအန်အယ်လီကကဲထုတ်နိုင်ကြောင်းသတင်းဖော်ပြထားပါတယ်တီအန်အယ်လီရဲ့ Telegram ပြန်ကြားရေးစာမျက်နှာမှာတော့နောင်ချူမြို့နယ်တောင်ခမ်းနဲ့မမှန်တော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေကြောင်းနောင်ချူမြို့နယ်အတွင်းကိုစစ်ကောင်စီက Jet Fighter နဲ့3ချိန် Y-12 လေယာဉ်နဲ့3ချိန်စုစုပေါင်းဘုံအလုံး20ကျဲချခဲ့ကြောင်းနဲ့ဒီဘောမျိုးမှာတော့တိုက်ပွဲဖြစ်ပွားနေတဲ့ခလာရ23တက်စခန်းနေရာမှာ Y-12 လေယာဉ်နဲ့12ချိန်ဘုံအလုံး80ကျော်ကျဲချခဲ့ကြောင်းဖော်ပြထားပါတယ်ဒီဘောမျိုးကိုတင်ယူလိုက်ပြီးဆိုတဲ့သတင်းကိုတော့ TNL ကသတင်းထုတ်ပြန်ထားတာမတွေ့ရတယ်လို့ TNL ပြောခွင့်ရကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူး။လာရှိုးမျိုးမှာတော့ MNDA ကိုကန့်တက်တွေကဒီလ10ရက်နေ့ကမြို့ကံပြည်သူတွေကိုအစည်းအဝေးခေါ်ပြီးတော့နေရက်ပြန်နေထိုင်လို့ရပြီဖြစ်ကြောင်းအသိပေးခဲ့တယ်လို့လာရှိုးမျိုးကတူကပြောပါရတယ်။
ဒါတော့ဖေးအားစည်းဝေးလာလို့လူတွေပြန်နေလို့ရတယ်ဗောနော်ရဲကြီးရဲတစ်ခုခုရှိရဲတဲ့အကြောင်းကလူတွေရှိနေတဲ့လူတွေကမိုက်တွေပါနေချင်းချင်းနဲ့ Wi-Fi တွေဆက်ပြီးမဲတာလာပြောတာမန်ဒီကျန်းအကြောင်းမှာကျတော့စံပေးတယ် Wi-Fi သုံးလို့ရတယ်ရက်ရက်လေးလားအောင်သေးကမှလည်း Wi-Fi ညှိနှားပေးတာလာပြောတော့အဲ့ဒီသူတို့အနေနဲ့ဆောင်လိုက်လို့ကိုရဘယ်နှစ်ဖြစ်ဆုံးသူတို့အနေနဲ့ဆောင်လိုက
်ဒိန်းရှောင်းနေတဲ့လာရှုဒေသခံတချို့ကတော့စစ်ကောင်စီကလာရှုမြို့ကိုလူကြောင်းကတိုက်ခိုက်တာတွေရှိလာမှာကိုစိုးရိမ်တာကြောင့်မပြန်ရဲသေးကြောင်းပြောဆိုတာတွေလည်းရှိနေပါတယ်တော်တော်စံမှာတော့လာရှိုးမျိုးတွင်ကိုဖုန်းခေါ်ဆိုလို့မရသေးပဲမြို့ကန်တွေအနေနဲ့ဖုန်းပြောခြင်းရင်မြို့အပြင်ဆက်နမိုင်ကိုလာရောက်ခေါ်ဆိုရတာတွေရှိပါတယ်ဒီအပိုင်းမှာတော့ DNL ထိန်းချုပ်ထားတဲ့နတ်မတူမျိုးနဲ့ MNDA ထိန်းချုပ်ထားတဲ့လာရှိုးမျိုးကိုမော်တော်ယာဉ်တွေပြေးဆွဲမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်စစ်ကောင်စီဘက်ကတော့တီဘောတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့ရှမ်းမြောက်နောင်ချိုနဲ့တီဘောဘက်ကစီရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးရှမ်းမြောက်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တရုတ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေများလာနေတဲ့အခြေအနေကိုလည်းတဆက်သေးတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကနေစလို့စီးရီးတင်းမှမှုတွေများလာတဲ့အတွက်အိန္ဒိချင်းတရုတ်နိုင်ငံဘက်ခြမ်းကိုသွားပြီးတော့အလုံးလုံးတဲ့သူတွေများလာတယ်လို့ဒေသခံတွေက VOA ကိုပြောပြပါဗါးနေဆက်ကုံသွဲရေးမှာအဓိကကြတဲ့မူဆယ်မြို့မှာဆိုရင်လည်းနယ်မြေမတည်ငြိမ်မှုတွေစီးပွားရေးနဲ့ငွေကြေးပြဿနာတွေကြောင့်တရုတ်နိုင်ငံကိုသွားရောက်တဲ့သူတွေကတစ်နေ့တခြားပိုများလာနေတယ်လို့ပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေတရုတ်နိုင်ငံဘက်ခြမ်းကိုသွားရောက်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါ
မူဆယ်မြို့အနီးတစ်ဝိုက်မှာကိုကန့်တပ်အပါဝင်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ရဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကိုပြောင်းရွှေ့သူများလာကြောင်းမူဆယ်ဒေသခံတွေက VOA ကိုပြောပါရတယ်။တိုက်ပွဲတွေကြောင့်မူဆယ်နယ်စပ်ဂိတ်ကိုတရုတ်ဘက်ကပိတ်တော့မယ်ဆိုတဲ့သတင်းတွေလည်းပြန့်နေပါရ။ဒါပေမဲ့လက်တလောမှာတော့တရားဝင်နယ်စပ်ဖျက်ကျော်သူအများပြားရှိနေသေးကြောင်းဒေသခံတို့က VOA ကိုပြောပါရတယ
်။ခုရင်းကိစ္စကဒီနောက်ပိုင်းတွေကိုတူတူရုပ်ကြံမှာမဟုတ်ဘူး။ဒီနေ့ငွေရမထောင်ပြန်နေတဲ့ဖြစ်နေတာကဗျာဟိုဖြစ်ပြီးတော့တိကျတော့ဒီကတော့ပြိမ့်ပါလေအဲဒါကများလဲများလဲဝင်လို့ရတယ်ဗျာဒီလိုဆောင်နေကြတယ်ဗျာဒါဖြစ်နေကြတော့အဓိကတော့ပြောလို့မရဘူးဗျာဒီအားလုံးကဒီဖြစ်လာတဲ့ကြတော့ပြောလို့မရတော့ဆောင်နေကြတယ်ဒီကဒေတာဆက်နေရနောက်တည်းဒီကနေလာတော့ပြောလို့မရဘူးဒီရောဒီကတာကောင်ညာရောကတာကောင်ညာရောဒီလို
တနည်းတတန်းရှိတဲ့တရုတ်နယ်စပ်ဖြတ်ကျော်ခွင့်ကမြန်မာငွေ360နီးပါးရှိနေပါတယ်အများစုကတော့တပတ်နေထိုင်ခွင့်ကန့်နဲ့နယ်စပ်ကိုဖြတ်ပြီးတရုတ်တထေးရဲ့အာမခံနဲ့ဆက်ယုံတွေမှာအလုပ်ဝင်လုပ်ကြတာပါရှမ်းမြောက်ကကုန်သွယ်လုပ်ငန်းရှင်တွေအပါအဝင်ရန်ကုန်အထက်ကျုပ်ဆက်ယုံတွေကရောက်လာသူတွေလည်းရှိနေကြောင်းဒေသခံတို့ကပြောပါတယ်
ကိုမူဆယ်မင်းတို့ရာချိုးတိုင်းမျိုးနဲ့ဒီအတန်းဖတ်နေရပါဘို့ခုလိုဆယ်ရမင်းပါလေကိုဟုတ်နာပုံတင်နဲ့စမစားပါလို့ရှိရတော့အင်းဒီရောက်လို့ရှိရင်ဟိုအားလုံးပြီးမှာပေါ့ဟိုတစ်ခါကျလို့လည်းမတစ်ခါကျလို့ပြီးတော့မှတစ်ခါအမတ်ကြီးကိုခေါ်သွားပြီးမှာတော့ရောက်ရှိပြီးတော့အားလုံးကိုကြည့်ရမှာပေါ့နော်ဒီလိုဆိုရင်တင်းချင်းမပြေနဲ့ထွက်ချင်တဲ့ဆိုတော့ပြောရပြောရမှာပေါ့
စစ်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းရဲ့စီးပွားရေးကျဆင်းနေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာငွေတန်ဖိုးကလည်းကျလာတဲ့အတွက်မူဆယ်မှာမြန်မာငွေကိုလက်မခံတော့တာကြောင့်တရုတ်ယွမ်ငွေနဲ့အယောင်းဝယ်လုပ်နေကြပါတယ်။စစ်ကောင်စီရဲ့အာဘော်ဖြစ်တဲ့မြန်မာအလင်းသတင်းစာမှာတော့အခုနှစ်ဧပြီလနဲ့မေလအတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာတန်း400ရရှိတယ်လို့ဇွန်လထဲမှာဖော်ပြခဲ့ပါတယ်။ဒါကလည်းပြီးခဲ့တဲ့2023ခုနှစ်ကာလထက် ဒေါ်လာတန်း200ကျော်ရောင်းနေသွားတာလို့យေတာထားပါတယ်။မူဆယ်လွဲကျဲချင်းရွှေဟော်ကမ်ပိုက်တီကျိုင်းတုံနေဆက်ဂိတ်တွေကနေကုန်သွယ်ခဲ့တာဖြစ်ပြီးတော့မူဆယ်ကတော့ဒီထဲမှာကုန်သွယ်မှုတန်ဖိုးအများဆုံးဖြစ်တယ်လို့မြမအလင်းသတင်းစာကဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တရုတ်နိုင်ငံဘက်ခြမ်းကိုတိမ်းရှောင်နေသူတွေပို့ပြီးတော့တိုးလာနေတဲ့အခြေအနေကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကဆေးရည်နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့အနီးမှာရှိတဲ့စစ်ကောင်စီလက်ကျန်ရေးတပ်စခန်းကိုအာရခတပ်တော် AA ကဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။တချိန်တည်းမှာပဲကက်ရက်ရှိနေတဲ့ဂွားမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေနဲ့စစ်ရေးအကဲခတ်တွေကပြောပြပါတယ်။ဒီလိုပြင်းထန်နေတဲ့တိုက်ပွဲတွေကြားမှာတော့ဒေသခံပြည်သူတွေသေဆုံးကြရတာရှိတယ်လို့ဘေးလွရာကိုတိမ်းရှောင်နေသူတွေလည်းအများအပြားရှိနေတယ်လို့သိရပါတယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ
်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော် AA ဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးငပလီကန်းကြီးတချောက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။မနေ့ကလည်းစစ်ကောင်စီရေတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာမောင်ရွှေလေးရေတပ်စခန်းနဲ့တမိုင်ကွဲလောက်အကွာမှာရှိတဲ့ရွာတစ်ကုံကျေးရွာမှာကြားရောက်ပောက်ကွဲခဲ့တာကြောင့်အရက်သား6ဦးသေဆုံးပြီးဒဏ်ရာရရှိတာတွေလည်းရှိတယ်လို့စစ်ရေးနှီးစပ်သူတူကပြောပါတယ
်။မောင်ရွှေလေးရေတပ်စခန်းဖက်ကနေပြီးရင်တမိုင်အကွာကြောက်မယ်ဆိုရင်တော့တမိုင်ခွေးဝန်းကျင်လောက်တော့ရှိတယ်။အဲ့ဒီမှာရွာတိုက်ကုံမှာကဘယ်လိုရှိတယ်ဆိုရင်ရွာသားတွေကလေရင်ဝေးရင်ကြောက်တယ်လည်းနဲ့ပြည့်ဆက်တဲ့တွေရှိရင်ကြောက်တယ်ဆိုပြီးရင်အဲ့လုံချုံတဲ့ဖုန်းကြောင်းကသွားနေတာအဲ့ဖုန်းကြောင်းကသွားနေတဲ့အချိန်ခါမှာအဲ့ဓမင်းစားနေတဲ့အချိန်စစ်တနာရီဝန်းကျင်ပေါ့စစ်တနာရီကျော်ဝန်းကျင်မှာလက်နေကြီးကလာကြတာမဟုတ်သေးသေးတဲ့စခန်းကျလို့လက်နေကြီးသလုံးကြတာသလုံးကြတော့တနင်္ဂနွေအဆောက်အဦဖြစ်တဲ့အဲ့ဖုန်းကြီးကြောင်းလေးပြက်တယ်လူကလေး6ယောက်တည်သွားတယ်နောက်ထပ်တန်ရတဲ့လူတွေလည်းအများအပြားရှိတယ်
လက်ရှိမှာတော့တန်တွဲမျိုးပေါ်နဲ့ငပလီကန်းကြီးတခြားကတက်စကန်တွေကိုအာရခတက်တော် AA ဘက်ကတင်ပိုက်ထားနိုင်ပြီးစစ်ကောင်စီရဲ့တခုတည်းသောလက်ကျစကန်ဖြစ်တဲ့မောင်ရွှေလေးရေတက်စကန်ကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်တဆက်တည်းမှာပဲတန်တွဲမျိုးနယ်နဲ့ဂွားမျိုးနယ်ကြားမှာရှိတဲ့ကျင်းတလီမျိုးမှာရှိတဲ့စစ်ကောင်စီတက်စကန်တွေကိုအာရခတက်တော် AA ကမနေ့ကညနေပိုင်းမှာစတင်ထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ရေးနှီးစပ်သူတူကပြောပါတယ
်မနေ့ညက6နာရီမဖို့ခံပေါ့အဲ9နာရီခွဲလောက်မှာစာပြန်ပောက်ကွေးတန်တွေကကြားတယ်
အဲပောက်ကွေးတန်ကပထမတစ်ချက်ကအဲကျင်းဒီရေစခန်းတောင်အဲတောင်မှာပောက်ကွေးတန်ပထမဆုံးထွက်ပေါ်တယ်ထွက်ပေါ်ပြီးရင်နှစ်ဖက်လက်နက်ငွေတွေပြတ်ခတ်တန်တွေကြားတယ
်နှစ်ဖက်လက်နက်ငွေတွေပြတ်ခတ်တန်တွေကြားတယ်နောက်ပိုင်းမှာအဲကျင်းဒီမြစ်ထဲမှာရှိတဲ့အဲမြေပြင်ကလက်နက်ကြီးနဲ့လှန့်ကြည့်တယ်မကြပါဘူးနာယူဝက်လောက်အလိုမှာအဲလေယံ Jet Fighter တစ်စီးလာပြီးရင်လေကြောင်းကတစ်ကြိမ်ရွက်ခဲ့တယ
်အဲမှာတော်တော်
နေရာတွေကတော့အကုန်လုံးပျက်စီးသွားတယ်
။အဲဒီနေ့ဆိုရင်လေမျိုးတွင်းထည့်ကိုရောက်လာတယ်။တကွေကမျိုးတွင်းထည့်ရောက်လာပြီးမျိုးတွင်းထည့်မှလည်းအကုန်လုံးပြင်းပြင်းထန်ထန်နဲ့ဟာကျွန်တော်တွေ့နေတဲ့အချိန်ကိုထိတပွေကပြင်းထန်နေရ
။လက်ရှိအေဘက်ကစစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဂျင်ဂလီဟာဂွားမျိုးနဲ့မိုင်40လောက်အကွာမှာရှိနေတာလည်းဖြစ်ပါတယ်။အေအေအနေနဲ့ဂွားမျိုးကိုတိုက်ခိုက်သိမ်းပိုက်မယ်ဆိုရင်တန်တွဲနဲ့ဂွားကြားမှာရှိတဲ့ဂျင်ဂလီကိုအရင်တိုက်ရမှာဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကဂွားမျိုးအတွက်ခုခံစစ်အနေနဲ့ဂျင်ဂလီမှာအင်အားအများအပြားဖြည့်တင်းထားတာလည်းဖြစ်ပါတယ်။လက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြို့တွင်းပိတ်နေသူတွေလည်းရှိတယ်လို့စစ်ဘေးကနေထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတူကပြောပါတယ
်။ဟုတ်ကဲ့အဲဒီကျွန်တော်တို့ဒီရှောင်နေတဲ့လူတွေကတော့ဆိုးရပဲကျွန်တော်တို့ကွာပဲရှမ်းနေတဲ့လူတွေကဒီကနေ့ပဲဆက်နေတဲ့လူတွေကထွက်သွားပြီပေါ့။ခုနောက်မဆက်နိုင်တဲ့လူတွေကတော့ကျန်တဲ့လူတွေကတော့အဲလိုပဲပြီးဆက်ရမှာပဲ။လမ်းကျောအဓိကတော့လမ်းကျောတစ်ချောက်ပဲကွာ။ကွာတန်းတွေအဲဒီဒီလမ်းကျောတစ်ချောက်ပဲရှိတယ်။ကြွားရရဟာရရတော့နိစ္စရပေးရရွာနဲ့အဲဒီတိုင်းကျောင်းနဲ့ဝေးတဲ့နေရာတွေကိုတောင်းတဲ့လူတွေချောင်းတော့ပေါ့အတိုင်းပဲဆက်နေသေးတယ်လို့မြင်ရတယ်။အဲကိုရကျတော့သူကဘွားနဲ့ဆိုတော့မိုင်း၄၀လောက်ဝေးနေတယ်
ဒါအပြင်အာရခတက်တော် AA အနေနဲ့ရခိုင်မြောက်ပိုင်းကမောင်တော်မျိုးနယ်တစ်ခုလုံးကိုတိမ့်ပိုက်ရရှိနိုင်ဖို့လဲအပြင်းထန်တိုက်ခိုက်နေတာပါမွတ်စလင်အများစုနေတိုင်းတဲ့မောင်တော်မှာစစ်ကောင်စီလက်နက်ကင်တစ်ခုတည်းမဟုတ်ပဲစစ်ကောင်စီကတင်နှံပေးပြီးလက်နက်တက်ဆင်ပေးထားတဲ့ရိုဟင်ဂျာမွတ်စလင်လက်နက်ကင်တွေလည်းအများအပြားရှိနေတယ်လို့လဲဒေသခံတွေကပြောပါတယ်အခြေအနေတွေရှုပ်ထွေးနေပြီးတိုက်ပွဲပြင်းထန်နေတဲ့မောင်တော်မျိုးတွင်မှာပိတ်မိနေတဲ့တောင်းနဲ့ချီတဲ့ဒေသခံရိုဟင်ဂျာတွေကိုဒီအပိုင်းအတွင်းမှာပဲအာရခတက်တော် AA ဘက်ကကဲထုတ်ပြီးတော့ဘေးလွတ်ရာကိုပို့ဆောင်ထားတယ်လို့ AA ဘက်ကသတင်းထုတ်ပြန် ပြန်ထားပါတယ်ဒါပြင်မောင်နှုံမျိုးနယ်ကတိုက်ပွဲကြပိမိနေတဲ့ရွင်ကြအများပြားဟာလဲနှမြစ်ကိုဖျက်ပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတာတွေလည်းရှိနေတာပါဒီတော်တွင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရွင်ကြတော်များများဟာမြေအတွင်းလှေနှမြုပ်ပြီးတေဆုံးကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ဒါပြင်အော်ဂုလ9ရက်နေ ဒီနေ့ကတော့ရခိုင်ပြည်နယ်ကအာရခတပ်တော်
Tagaro, Yakaibine, Arakato, E. Nesikonsido, Jassi, Timamu, Nasun, Chini, Nepatalu, Yangonga, people had a drink with Che Camido, Goos and Joga, Timia, big it up your parishin. Sabiro, Nanganoi, Diming and Bogo Dong, San Sujigo, Dresomo, Sikonsi, Baga, Josani, Chinigo, Timia, Bejamare. Nebiro, a gin, Homa, Pansy, Tainting, Cantayare, Lu Yusayare, Nanganoi, Diming and Bogo Dong, San Sujigo, Dresonaye, Sikonsi, Baga, Maja, Digging, Yatiga. တုံးချိန်လောက်စူးစမ်းခဲ့တယ်လို့နေပြည်တော်နဲ့နှီးစက်တဲ့အတိုင်းဝိုင်းကဗီအိုကိုပြောပါတယ်။နိုင်ငံရေးကဲခတ်တွေဘက်ကတော့စစ်ကောင်စီကလက်ရှိသူတို့ရင်ဆိုင်နေရတဲ့အခက်အခဲအကျက်တဲတွေမှာဒေါအောင်ဆန်းစုကြည်ကိုအတုံးပြူလာနိုင်ွယ်ရှိတယ်ဆိုပြီးတော့လည်းတုံးသက်ကြပါတယ်။နိုင်ငံအနှံ့မှာစီရေးအရာစစ်ကောင်စီဖိအားပေးခံရတဲ့အချိန်မှာအခုလိုမျိုးထိန်းသိမ်းခံနိုင်ငံရေးခေါင်းဆောင်ဒေါအ
Piobu, Sikang Sibeka, Taman Josa Kerelu, Nibirone Nisate, Taiwanga, Viewigo, Tipuare. A Jawi Matia Dibime, Yenunga Birin and Yakin Chine, Ninye Kisarima, Wayakuni Sawe Bibune, a Jam Pamurigo, Dong Sibi, Dong San Suji Nine, Bawin Bibu, Sikang Sibeka, Sana Shigerelu, Drini, Trukabime, Viewi and Nine Tija, a Timipunangibau. Tending Cantare, Dong San Sujine, Dresunga, Jin Shimshi, Viewi and Nine, Sikang Si, Drine, Bianjai, Pueu, Satu, Mimian Tabi me, don't be in Pijara, Lemishi Dibau. Dong San Sujine, Dresumbo, Sikang Siga, Jubane, Sure, Drine, Traporane, Patepiro, Nangi Lila, don't that to Utan Sunanga, to Amingo, Gulu, Viewi Gupiovare.
Through Lucine, Nangi, Dora, Sandari, Nepate, Dong San Sujia. เล็กติงกับดิวซันอาเมลุมเชมอาจารย์เลสที่ได้มีมาตรุลุกัยสงยันไรเนี่ยปัตตะลุดองซันสุจิเลดองเจอโรจิมิติสิลิจอมยอลิมาบีสุมพุดออกมาจะจะชัวร์โรจายังเงี้ยมาอัลลุดีทาร์จินิมาดองซันสุจิยาดิสบวยกุเซอร์ตัวก่อนบิดูเย
ก็จะมุ่งสิทธิ์ไปเพื่อกูจะทำตัวอันดับต้นปีนั้นฉันไม่มุ่งส่งที่อาเปียร์ลูกแม่ลูกชุ่มเชื่อไอ้ลูกแม่ลูกเลยที่นี่ที่ดูทุนเงินได้ทั้งหมดอยู่สบายที่วิ่งก็ส่งเสียงที่อาเดลาวทั้งสองสุจิโกทั้งสามปีปุระมาสาวสาวปีรีปีปุกุมียาดลูนั่งยังก็เมกซ์เซนุ่ยเลย ปีปุกุมียาบุโดทั้งเนนิสัตุริกาเปียววารีสาตาวปีปุระมามีมาดรินซาปากเกย์นามาคุณมีปีโบทั้งอาณาบายนิโกสิกาวสิกาเมนปีท้าเจ้านิสัตุริกาเปียววารีแต่เป็นแม่คุณเอาไปมารอพี่ชอบมุดชูสิเกเรลุเลสุวารีทั้งวันซาปีปุระมาลัวดามากุญยาลาดลุและขังเวนปิวลาเรลุทั้งเนนิสัตุริกาเปียววารี
ในงานลีลาตรงตัดดูดูกันเลยดองสันสุจิโกทั่วต้นละนายเป็นแม่และชีชินิริมาดองสันสุจิเบกาวันที่ไหนบุอดอลีแค่แค่แม่ลุมีมาเลยแต่ตลอดสิ่งเดียวเลยว่าจะกระซิบแต่กระซิบยังตัวบุดีกันตัวใดทางการเราแล้วตัวนายที่มีสุดท้ายมาเนาะเราดองสันสุอากุยามเลยเราดองสันสุยาลีเจก้าเนาะจะลีเจมาดูวิลุยามเลยสราวุตุรุตุรานีนะ ที่ไหนนะบ่กูนี่ตัวดองซันสุจิเสียแต่กูไม่ได้บานเลยหรอกเสียก็คือไม่ได้บานเลยตัวยาจามีเนาะจะมาเพลินเส้นเนี่ยกูเสียเรื่องยังไงเนี่ยไม่รู้เพราะยังเช็ดหาเช็ดอะไรจ้าเนาะกูจ้าละจ้าละถ้าพี่มาเลยกูจะดองซันสุจิกูน่าปูบ่ห่างนะบ่เนาะดูยาเรามาเลยเพื่อสนานีนิมบ่อะไรเลยที่ไหนนะบ่ถ้าไม่ยอมจบไปสิงานมีตัวงานลุยเชนเนาะชัวร์อาบินดอลลาร์ดีรู้
ဟိုမလားဒါပေမဲ့လူတို့ရဲ့နာကျင်မှုသူကလူတို့တော်လိုင်းရင်ကိုအဲ့လိုပြောလိုက်ရင်လူတို့ကတာဝန်လက်ခံစရာအကြောင်းမရှိတော့ပဲ
2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်အာဏာသိမ်းတဲ့နေရာဆလို့အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးအမှု16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီထဲက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလူငယ်တက်တာခွင့်နဲ့ရှော့ပေါ်ပြီးခဲ့ပါတယ်။ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင်။
ဒါကတော့ဒေါက်ဆန်းစုကြည်ကိုတွေ့ဆုံဖို့စစ်ကောင်စီဘက်ကစူးစမ်းနေတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာပါ
။ VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညယောကမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်အမေရိကန်လွှတ်တော်ထဲမှာ Republican Party ဝင်အမတ်တွေကဣသရေးကိုအမေရိကန်တို့ထောက်ခံရေးအပါအဝင်နိုင်ငံသားရေးမူဝါဒတော်တော်များများကိုပါတီကိုစားပြုသမ္မတလောက်ဒေါ်နယ်ထရန့်နဲ့သဘောထားတူညီကြပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့သွင်းကုန်ကောက်ခံရေးမူဝါဒနဲ့ယူကရိန်းကိုအကူအညီပေးရေးကိစ္စတွေမှာတော့အကြီးအကျယ်ကွဲလွဲချက်တွေရှိပါတယ်။တကယ်လို့ထရန့်သာရွေးကောက်ပွဲမှာအနိုင်ရလို့သမ္မတထပ်ဖြစ်ခဲ့တဲ့ဆိုရင်အငင်းပွားစရာတွေဖြစ်လာနိုင်ပါတယ်။ Catherine Gibson ပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်တင်ပြပေးထားပါတယ်။
ပြီးခဲ့လာတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံပါတယ
် No president has done what I
ဘယ်သမ္မတမှာကျွန်တော်တို့ဣသရေးအတွက်လုံဆောင်ပေးခဲ့တာမရှိပါဘူးကျွန်တော်တို့ဆက်ဆံရေးအများကြီးကောင်းပါလေ
အောက်တိုဘာ9ရက်ဣသရေးကိုဟာမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လုံခြုံရေးကြိုးပမ်းမှုအတွက်နေတန်ယာဟုကိုထရမ့်ကအရင်ကဝေဖန်ခဲ့ပါတယ်ထရမ့်သမ္မတဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းမှာကြိုတင်တွက်ဆလုပ်မရတဲ့အပြောင်းလဲတွေကနိုင်ငံရေးမူဝါဒရဲ့ဝိသေသလက္ခဏာတစ်ခုလည်းဖြစ်နေပါတယ်။ Republican Party ရဲ့2024ခုနှစ်နိုင်ငံရေးမူဝါဒအခြေခံမှာဒီအချက်ကထင်ဟပ်နေတယ်လို့လိလာသုံးသက်သူတို့ကပြောပါတယ
်။ There are not a ton of specifics.
အသေးစိတ်အတိအကျအများကြီးတော့မဟုတ်ပါဘူး။အစကအတိအကျချမှတ်ခဲ့တဲ့အစီအစဉ်တွေထက်တင့်တော်မယ်လို့ထင်တဲ့မူဝါဒတွေကိုပြောင်းလဲခွင့်အခွင့်အရေးတွေ Trump ကရနေတာပ
ါလူမှုကွန်ရက် app တစ်ခုဖြစ်တဲ့ TikTok ကိုတရုတ်အစိုးရကထိန်းချုပ်ထားတယ်လို့ Trump ရဲ့အပေါင်းပါ Republican တွေကပြောဆိုထားတာပါနိုင်ငံရေးယုံကြည်ချက်ကိုဩစာလွှမ်းမိုးဖို့နဲ့တုံးဆွဲသူတွေရဲ့ကိုယ်ရည်အချက်လက်တွေကိုရယူအသုံးချတာဖြစ်နိုင်တယ်လို့လည်းပြောဆိုပါတယ် Republican အထက်လွှတ်တော်အမတ် Mitt Romney ကတော့အခုလိုပြောပါတယ်
I do not want the Chinese Communist Party getting
ကျွန်တော်တို့နိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တိုင်အချက်အလက်တွေကိုတရုတ်ကွန်မြူနစ်ပါတီကရယူတာမျိုးကျွန်တော်မလိုလားပါဘူးအမေရိကန်ပြည်သူတွေအပေါ်ဝါဒဖြန့်နှီးအဖြစ်ပုံစံတစ်ခုရသွားတာမျိုးလည်းအဖြစ်မခံနိုင်ပါဘူ
းဒါပေမဲ့ Donald Trump က TikTok ကိုပိတ်ပင်ရည်တည်ချက်ကိုဒီနှစ်ထဲမှာပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်
We're going to save TikTok
ကိုကျွန်တော်တို့ကယ်ဆယ်ဆက်ထားပါမယ် TikTok ကိုသူတို့ကဖျက်ဆီးပစ်ချင်နေကြတာပါဒါကြောင့် TikTok သုံးဆွဲသူတွေအားလုံးထရန့်ကိုမဲပေးကြပ
ါ။ဤတို့မှာမိအဖွဲ့ဝင်နိုင်ငံတွေဟာလည်းသူတို့ဘက်ကဝေဖန်ကြထည့်ဝင်ရမယ်။ကာကွယ်ရေးအသုံးစရိတ်ကိုမပေးဘူးဆိုပြီးတော့ Trump ကဝေဖန်နေပါတယ်။သူ့ရဲ့ဒုသမ္မတလောင်း JD Vance ဆိုရင်လည်း Ukraine ကို American ပြည်ထောင်စုကအကူအညီတွေပေးနေတာကိုပို့ပြီးတော့ဝေဖန်ပြောဆိုပါတယ်။
But let's not mistake
Ukraine တပ်ဖွဲ့တွေကတော့မြေပြင်မှာတကယ်ကိုတတိရှိရှိတိုက်နေတာပါ။ဒါပေမဲ့တေချာတာကသူတို့ခေါင်းဆောင်ဘိုင်းကဥရောပမှာအကျင့်ပြတ်ချဆောင်မှုအစိုးဆုံးခေါင်းဆောင်တွေဖြစ်နေပါလေ။ကမ္ဘာမှာအစိုးဆုံးတောင်ဖြစ်ချင်းဖြစ်မှာပါ
။ဒီလိုပြောတာကိုအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့ဆန့်ကျင်ပါတယ်။ Ukraine ကိုပေးတဲ့အကူအညီဟာဥရောပရဲ့ဒီမိုကရေစီကိုကာကွယ်ဖို့မရှိမဖြစ်အရေးကြီးတယ်ဆိုပြီးတော့ Mitch McConnell ကပြောပါတယ်
။ It's no longer a settled question that
မဂံပြည်တော်စုဟာကျူးကျော်မှုတွေကိုအပြတ်တက်နှိမ်နေမလားမဟာမိတ်တွေကိုရာနှုန်းပြထောက်ခံမလားဆိုတာတွေကထပ်ပြီးတော့မေးနေရမယ့်မေးခွန်းတွေမဟုတ်ပါဘူး
တရုတ်နဲ့တခြားနိုင်ငံတွေကသွင်းကုန်တွေကိုထပ်ပြီးတော့အခွင့်အရေးကောက်ဖို့ Trump ကပြောနေပြီးတော့ဒီကိစ္စကလည်းသူဒုတိယအကြိမ်သမ္မတဖြစ်လာခဲ့ရင် Republican တွေနဲ့ထိတိုက်တွေ့မယ့်အကြောင်းအရာလို့လိလာသူတွေကမြင်ပါတယ်George Washington တဲ့ကသူက Gordon Gray ကတော့အခုလိုပြောပါတယ
် It shows the
2016ခုနှစ်နောက်ပိုင်း Republican Party အတွင်းအပြောင်းလဲတစ်ခုပါ Republican Party ကအစင်လာအဖြစ်ကုန်သွယ်ရေးမှာလွတ်လွတ်လပ်လပ်ကူတန်းခွင့်ပြုခဲ့တာပါ
ထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်တရုတ်နိုင်ငံကတွင်းကုန်တွေပေါ်60ရာခိုင်နှုန်းအခွန်တိုးကောက်ပြီးတခြားနိုင်ငံကတွင်းကုန်တွေပေါ်မှလည်း10ရာခိုင်နှုန်းတိုးကောက်မယ်လို့အခိုင်အမာပြောဆိုထားပါတယ်ရှင်
မမရတဲ့ဇင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးကြပါတယ်စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုဆက်ပြီးတော့ဖမ်းဆီးထားတာကတော့ပါနှက်တဲ့လှုပ်ဆောင်မှုမဟုတ်ပါဘူးလို့စီရေးလေလာသူအမေရိကန်ပေါမောက်ခတူကသုံးသပ်ပါတယ်မြမစီရေးပြိပခတ်မှာတော့စစ်ကောင်စီကအဆုံးရှုံးအများအပြားနဲ့ရင်ဆိုင်နေရတဲ့အချိန်အင်အားကြီးတရုတ်နဲ့လည်းဆက်သွယ်နေတဲ့စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထွက်ပေါက်အဖြစ်အသုံးပြုနိုင်ခြင်းရှိမရှိဆိုတာကိုသုံးသပ်ပြထားတာဖြစ်ပါတယ်မြမရဲ့လက်ရှိမျက်မှောက်ရေးနဲ့ပတ်သက်လို့ Washington National War College နဲ့ Georgetown တက္ကသိုလ်ကပါမောက်ခဇဂရီအဘူဇာကို VOA မြန်မာပိုင်းကကိုငင်းချန်အေးဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းရှူဇာနာဆင်ပါရှင
်။ What is the outlook for Chinese investment?
ဟုတ်ကဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုတွေနဲ့ဆက်ဆက်ပြီးဆက်မေးပြစီခင်ဗျာ။ဒီဖြစ်ပြည်ခါတွေဖြစ်နေတဲ့ရှမ်းမြောက်နဲ့ရခိုင်ကတရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေရဲ့လာလာကဘယ်လိုရှိမလဲဗျာ။ဘာကြောင့်လဲဆိုတော့ဒီသက်ကနေပြောဆိုချက်အရဆိုရင်အခုမြောက်ပိုင်းညီနောင်သုံးပွဲနဲ့တိုက်ပွဲတွေက6ဖြူလိုတရုတ်စီမံကိန်းကြီးတွေနဲ့တဘာဝတန်းငွေပိုက်လိုင်းတစ်လျှောက်နေတစ်ပိုင်းမှာဆိုပြီးထောက်ပြကြပါတယ်ဒါကဘယ်လိုသဘောဆောင်ပါလဲညာ
So how do you take on
the one hand you have the large Belt and Road initiative or China Myanmar economic
အဖမကြီးမားတဲ့ Belt and Road ကမ္ဘာလမ်းစီမံကိန်းဒါမှမဟုတ်တရုတ်မြန်မာစီးပွားရေးဈေးကြံစီမံကိန်းတွေရှိပါတယ်ဒီမှာရင်းနှီးတဲ့သဘာဝတန်ခွေပိုက်လိုင်းတွေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရေအားလက်စစ်ဆက်ယုံတွေပါမယ်။နောက်ပြီးတော့အဝေးပြေးလမ်းနဲ့မြေထားလမ်းတွေပါပါမယ်။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ကတော့တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်မယ်ဆိုပြီးတော့အမြဲပြောပါတယ်။ဒီလိုပြောပြီးတရုတ်ရဲ့စစ်ဆက်ညီနိုင်ရဲ့ဇဝဲဝိုင်းကိုလာဖို့ဖိအားပေးနေတာနဲ့ထိုးစစ်ရပ်ဖို့ပြောနေတာကိုတားဆီးနိုင်ဖို့သူတို့ကြိုးစားနေတာပါ။အခုသူတို့ရဲ့ထိုးစစ်ကအနိုင်ရနေတာဖြစ်လို့သူတို့မှစစ်ရပ်ဖို့အတွက်ဘာမှလုံးဝမရှိပါဘူး။ဝိမေတချိန်ထဲမှာပဲတရုတ်ရဲ့စီမံကိန်းကြီးတွေနဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့နေရာတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေပါလေ။ဒါကြောင့်ဒီစစ်ပွဲကြားမှာတရုတ်စီမံကိန်းတွေထိခိုက်ပျက်စီးသွားမှာကိုသူတို့အရန်ဆွေးပါလေ။အတိုက်ခံအင်အားစုတွေကိုအပြစ်ပုံချနိုင်ဖို့တရုတ်ရဲ့စီမံကိန်းအခြေခံအဆောက်အုံစီမံကိန်းတွေကိုစစ်တပ်ကဖျက်ဆီးပစ်မှာကိုအမြဲဆွေးနေရပါလေ။တရုတ်ကကြောက်ဖြူစိတ်ကမ်းမဖွင့်နိုင်သေးတာနဲ့အဲ့ဒီကိုဆက်သွယ်မဲ့ဝေးပြေးလမ်းနဲ့မြေထားလမ်းမပေါက်သေးတာတွေအတွက်အတော့ကိုစိတ်ပြတ်နေပါလေ။ဒါကလုံလုံကိုရက်နေတာပါ။ဒါကြောင့်တရုတ်ဟာသူတို့ရဲ့စီးပွားရေးအကျိုးစီးပွားအတွက်တည်ငြိမ်တဲ့အသွင်ကူးပြောင်းရေးလုပ်နိုင်မယ့်အစိုးရတရက်ကိုလိုချင်နေတာပါဒီနေရာမှာတရုတ်စီးပွားရေးကလည်းအတော့ကိုနေကွေးနေတယ်ဆိုတာမေ့ထားလို့မရပါဘူးဒါကြောင့်မြန်မာနိုင်ငံရဲ့နေဆက်ကုံတွေရေးကတရုတ်နိုင်ငံအတွက်မပြောပါလောက်ဘူးဆိုပေမဲ့အရေးကြီးပါတယ်ယူနန်ပြည်နယ်စီချွန်ပြည်နယ်တွေကအစိုးရပိုင်ကော်ပိုရေးရှင်းလုပ်ငန်းတွေနဲ့ကုမ္ပဏီငယ်တွေအတွက်အရေးကြီးပါတယ်တရုတ်ကနေဆက်ကုံတွေရေးကိုပြန်လည်စတင်ဖို့တကယ့်ကိုအလိုရှိနေတယ်ဆိုတာကိုကျွန်တော်နားလည်ထားပါမယ
် The Chinese really want a resumption of border trade.
What about the China?
ဆိုရင်မြောက်ပိုင်းညီနောင်မဟာမိတ်တွေနဲ့စစ်ကောင်စီကြားကတရုတ်ရဲ့ဂျာဝင်ဆစ်ဆက်ပေးတဲ့အခန်းကဏ္ဍကရောဘယ်လိုရှိမလဲခင်ဗျာ?
China has always had two faces.
တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်အမြဲတမ်းမျက်နှာနှစ်ဖက်ထားပါတယ်။တစ်ဖက်မှာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီလို့ခေါ်တဲ့အာဏာသိမ်းစစ်တပ်နဲ့ပုံမှန်ဆက်ဆံပါတယ်။ဒါပေမဲ့တရုတ်ကနေဆက်တလျှောက်ဖြစ်ပျက်နေတာတွေကိုအလွန်စိုးရိမ်နေတာပါ။နေဆက်ဒေသတွေကိုဒီတိုင်းရင်းသားဒေါ်လာကြီးအဖွဲ့အစည်းတွေကထိန်းချုပ်ထားပါတယ်။ဆိုတော့တရုတ်ဘာလို့ကျင်လဲလို့ပြောရင်သူ့ရဲ့အကျိုးစီးပွားကိုနားလည်ဖို့လိုပါတယ်။သူတို့ကတိုက်ပွဲတွေတရုတ်ပြည်နယ်နိမိတ်ဖက်အထိထိခိုက်လာမှာကိုမလိုချင်ပါဘူး။ဒုက္ခသည်တွေဝင်လာမှာကိုသူတို့မလိုလားပါဘူး။နေဆက်ကုံတွေပြန်ဆကျင်နေတာလည်းအသေးချာပါပဲ။လက်ရှိကချင်မှာဆိုရင်ကချင်လူမျိုးရေးတပ်မတော် KIA ကသူ့ဒေသကအဓိကနေဆက်ဖြတ်ကျော်မှုအားလုံးကိုထိန်းချုပ်ထားပါတယ်။မြောက်ပိုင်းညီနောင်တွေကလည်းမူဆယ်နဲ့ရွှေလီကုံတွေလမ်းကြောင်းအဝင်ထွက်အားလုံးကိုထိထိရောက်ရောက်ကိုထိန်းထားနိုင်ပါတယ်။ချင်းရွှေဟော်ကိုလည်းထိန်းချုပ်ထားပါတယ်။ဆိုတော့အနာဂတ်ကဘလို့ဖြစ်လာမလဲ။တရုတ်ကအခြေအနေကိုထိနိုင်ဖို့လုပ်နေတယ်လို့ထင်ပါတယ်။သူတို့ကဒီလိုလုပ်တာမျိုးမှအရန်တော်ပါတယ်။လုံးလဲလုံးတက်ပါတယ်။သူတို့ရဲ့နိုင်ငံခြားရေးမူဝါဒအရလည်းစစ်ကောင်စီကိုထိတွေ့ဆက်ဆံနိုင်တယ်လို့မတူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေသူတို့ဖြင့်သူ့နယ်စပ်မှာရှိနေတဲ့ကချင်လူမျိုးရေးတပ်မတော် KIA နဲ့ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSC တို့ကိုလည်းနဲ့ထောက်ပံ့တာကူညီတာတွေလုပ်နိုင်ပါတယ်။ကိုကန် MNDA အပေါ်မှာလည်းသူတို့နှောင်းမိုးနိုင်ပါတယ်။ MNDA ကိုကန်နဲ့ဝါပီသွေးစည်းညီညွတ်ရေးတပ်မတော်ခေါင်းဆောင်ပိုင်းကမန်ဒရင်းတရုတ်စကားပြောဆိုသူတွေဖြစ်ပြီးတော့အဲကြောင့်တရုတ်နိုင်ငံကသူတို့အပေါ်မှာဩစာလွှမ်းနိုင်ပါတယ
်။ So this gives China a lot of leverage over them. But their interests remain the same.
So the how might the China or
ဒီတော့ပဋိပက္ခဖြည့်ရှင်ရေးလုပ်ငန်းစဉ်မှာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုတရုတ်နိုင်ငံကဒါမှမဟုတ်စစ်ကောင်စီကိုယ်တိုင်ကဘလို့အသုံးချလာနိုင်လဲခင်ဗျာဥသိမ်းစိန်နဲ့ဗိုလ်ချုပ်ကြီးတန်းရွှေလိုအရင်စစ်ကောင်ဆောင်နဲ့ထိတိဆက်ဆက်မှုတရုတ်ကကြိုးစားတာမျိုးလို့ပေါ့ဒါမျိုးကလက်ရှိအခြေအနေပေါ်ဘလို့သိရောက်မှုရှိနိုင်လဲခင်ဗျ
ာ Yeah it's really interesting that you note Tencent
ဟုတ်တယ်စိတ်ဝင်စားဖို့ကောင်းပါလေဥသိမ်းစိန်ကတရုတ်နိုင်ငံကိုဖိတ်ကြားခံရတာတင်မကပါဘူးချီချင်းပင်နဲ့တွေ့ဆုံခွင့်ရခဲ့တာပါသူကနိုင်ငံခြားရေးဝန်ကြီးနဲ့ Politburo ကိုဖွဲ့ဝင်ဝန်ကြီးကလည်းလက်ခံတွေ့ခဲ့ပြီးတော့မိတ်ဆွေဟောင်ကြီးလို့ညွှန်ဆိုခေါ်ခဲ့ပါတယ်။ဒါကတရုတ်နိုင်ငံကိုဖိတ်ခံရဖို့အင်မတန်စိတ်အားထက်သန်လိုလားနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အဖြစ်နဲ့တော့တကယ့်ကိုပြောင်းပြန်ပဲလို့ဆိုရပါလိမ့်မယ်။တရုတ်ကသူနဲ့တော့ဘာမှမပတ်သက်ချင်ပါဘူး။ကျင့်ပြတ်တယ်လို့ယူဆထားတယ်လို့ရည်ချင်းမရှိသူလို့ထင်ထားကြတာပါ။ဒါကတရုတ်နိုင်ငံအတွက်ပြဿနာမျိုးစုံကိုဖြစ်စေတယ်လို့မှတ်ယူထားကြတာပါ။ပြီးခဲ့တဲ့3နှစ်အတွင်းမှာသူကလုံးဝဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။လာရီပဲစစ်ကောင်စီရဲ့နံပါတ်2ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းတိတ်မကြသေးခင်ကတရုတ်နိုင်ငံကိုသွားပြီးမဲ့တည်ထောင်အစည်းအဝေးတွေလုပ်ဖို့တွဲဆုံဖိတ်ကြားတဲ့ဆက်ဆံရေးသဘောမျိုးမဟုတ်ဘဲနဲ့ဗတ်ပေါင်းစုံပါဝင်တဲ့ Foreign တက်တဲ့သဘောမျိုးပဲဖြစ်ပါလေဆိုတော့တရုတ်ကသူ့ရဲ့မိဟောင်းဆွေဟောင်းတွေယုံကြည်ကူးစားလို့ရတဲ့ပုဂ္ဂိုလ်မျိုးတွေကိုပဲအားကိုးတဲ့သဘောပါသူတို့ကရှင်းလင်းတဲ့သတင်းစကားပေးနေတာပါဥဒိန်စင်ဆိုရင်အတွင်ကူးပြောင်းရေးအတွက်အလွန်တင့်တော်တဲ့ပုဂ္ဂိုလ်ဖြစ်မယ်ဆိုတော့ကိုအရေးမှထုတ်ဖော်ပြတာပါဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့လေတရုတ်ကအချင်းချင်းတောင်းဆိုနေပါလေစစ်ကောင်စီကတော့သူ့ကိုတရုတ်အပါအဝင်ဘယ်သူ့ကိုမှတွေ့ခွင့်မပေးပါဘူးတရုတ်နိုင်ငံကစိတ်ပြတ်နေပြီလို့ထင်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းပစ်တာမျိုးမလုပ်ဖို့စစ်တပ်ကိုဖိအားပေးခဲ့ပါတယ်ပထမတော့စစ်ကောင်စီကမဖျက်ပါဘူးနောက်မှလုပ်ခဲ့တာပါဆိုတော့ဘာတွေဖြစ်နေတယ်လဲဆိုတာတရားမပြောနိုင်ပေမဲ့တရုတ်နိုင်ငံကထွက်ပေါက်လမ်းကိုရှာနေတယ်ဆိုတာကိုတော့ယုံယုံကြည်ကြည်ခိုင်ခိုင်မာမာနဲ့ကိုကျွန်တော်ပြောနိုင်ပါတယ်ဥသိမ်းစိန်ကိုရန်ဒါမှမဟုတ်ဥသိမ်းစိန်လိုစစ်ဘိုလ်ချုပ်ဟောင်တယောက်ယောက်ပေါ့သူငူပြောင်းရေးဥဆောင်နိုင်မဲ့အာဆီယံဖွဲ့ကလည်းယုံကြည်ပြီးနောက်နိုင်ငံတွေကယုံကြည်နိုင်တဲ့သူမျိုးကိုတရုတ်ကရှာနေပါတယ်ဒါကိုကြည့်ရင်ဗိုလ်ချုပ်ကြီးမယောင်လန်ထတ်တော့ဘယ်သူပဲဖြစ်ဖြစ်ပူကောင်းမှာပဲငါတို့လက်ခံမှာပဲလို့ပြောကြမှာပါပဲ
Look at this would say so much better than Min Aung Hlaing but we'll take it
Just of Aung San Suu Kyi would she
Okay ဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့မေးရရင်အခုအနေထားမှာစစ်ကောင်စီအတွက်သူကတခုရီးသောထပ်ပေါက်လို့ပြောလို့ရမှာခင်ဗျာ
current military regime
I know this is going to get me in trouble
ကျွန်တော်ဒီမေးခွန်းကိုဖြေရင်ဒုက္ခရောက်မယ်ဆိုတာသိပါတယ
်
ပြောဖို့ကောင်းခြင်းမှာကောင်းမယ
်
စစ်ကောင်စီသားညံကောင်းရင်ဒေါန်ဆန်းစုကြည်ကိုလွှတ်ပေးရမှာပါပဲမြန်မာပြည်ကသူ့ကိုတကယ်ကိုထောက်ခံကြပြီးတော့တကယ်ချစ်ကြပါတယ်သူကမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အမှတ်တင်ကြီးတပါပဲဖခင်ဖြစ်သူကလွတ်လပ်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့တပ်မတော်ကိုတည်ထောင်သူဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းသူကငင်းပွားပွေဖြစ်ခဲ့ပါတယ် NLD ရဲ့လူဆက်သစ်ခေါင်းဆောင်တွေဖော်ထုတ်လေ့ကျင့်ပေးနိုင်မှုမှာသူကောင်းကောင်းမလုပ်နိုင်ခဲ့ပါဘူးသူစီမာကြီးပဲအာနာကိုစုပ်ကင်ထားလုံးအားကြီးခဲ့ပါတယ်ခေါင်းလဲမာပါအာနာသိမ်းမှာကိုသူကြိုမတွက်နိုင်ခဲ့ဘူးဒါမှမဟုတ်ရင်အာနာမသိမ်းအောင်သူကောင်းကောင်းမဖန်တားနိုင်ခဲ့ပါဘူးရေကြီးဆုံးကတော့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေကသူတို့တစ္ဆာဖောက်ခံရတယ်လို့ခံစားစီတာပါဆိုတော့သူ့ကိုလွှတ်ပေးလိုက်ရင် NLD ပါတီဝင်ကြီးမဟုတ်ဘဲနဲ့သူတို့အများစုပါတဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကြားမှာလည်းရရှိထားတဲ့စီလုံးညီညွတ်နေမှုကအတော့ကိုပြုကွဲသွားစေမယ်လို့ကျွန်တော်ထင်ပါတယ်မျိုးသားညီညွတ်ရေးအတိုင်းအမြန်ကန်ကောင်စီ NUCC လုပ်ငန်းစဉ်ကိုလည်းထိခိုက်စေမှာပါမလူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေကြားမှာလည်းတန်တရားတွေဖြစ်ပေါ်စေမှာဖြစ်ပါတယ်ပြီးတော့သူကအကြမ်းမဖက်တိုက်ပွဲဆင်ဖို့နှစ်ကာလရှိကြာလှုပ်ရှားတောင်းဆိုခဲ့သူလည်းဖြစ်ပါတယ်ဒါကလက်တွေ့မှာစီးရေးလှုပ်ရှားမှုကသာမြန်မာနိုင်ငံမှာ Federal Democracy ရဖို့အကောင်းဆုံးခွင့်လမ်းဖြစ်နေတာနဲ့ဆန့်ကျင်ဘက်တော်ဖြစ်နေပါတယ
် The best chance of deliveringMyanmar to a federal democracy.
ဒါကတော့စီရေးအရာအရေးနှိမ့်နေတဲ့စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထွက်ပေါက်ဖြစ်နေအသုံးချနိုင်ခြေရှိသလားဆိုတာကို Georgetown တက္ကသိုလ်ကပါမောက္ခဇက်ဂရီအဘူဇာကိုကိုငင်းညံအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးကဏ္ဍတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတော်တိုက်ပွဲတွေနဲ့နေမင်းမငြိမ်သက်မှုတွေကြောင့်နေရဲဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်ရသူတွေကစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားတောက်ရေးဈေးကြီးမြင့်မှုနဲ့ကြုံနေရပါတယ်။မတ်တင်ဂီထိုက်တင်ပြပေးထားပါတယ်။
နိုင်ငံတော်ဝန်တိုက်ပွဲတွေကနေစစ်ရှောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုက်ဆံမှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ရှောင်လာသူမမိုးက VOA ကိုပြောပြပါဗျာ
။ ွာကျမတို့ဒီရပ်ကငါအောင်မင်္ဂလာဈေးပေါ့နော်သူကဘယ်လိုပြောမှလဲအဖွဲ့ဈေးရဲ့စောင့်မရှိတော့ဘူးအစောင့်မရှိတော့ကြတော့ကိုကဟိုမျိုးပေါ့သူကဆိုင်ကြီးအပုံဝင်ဖောက်တယ်အာသာသာဘယ်လိုပြောမှသာသာပုံနေအဓိကဖောက်တယ်သာသာပုံပြီးတော့ကြအခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့ကျမတို့ဒီဈေးလုံးကဘာမှရပ်ကြမရှိတော့အပုံပုံပေါ့နော်သူတို့ဖောက်ကြတာအာတက်ွက်အရင်ပြင်းနေတဲ့အချိန်မှာသူတို့ကဆိုင်ဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့ချိန်ကအမေသွားကြည့်တဲ့ချိန်ကတော့ဆိုင်မှာဘာမှမရှိတော့ဘူး။အော်ကျမရဲ့အစ်စ်
တိုက်ပွဲတွေရှိနေချိန်လာရှိုအောင်မင်္ဂလာဈေးမှာဆိုင်ရှင်အလုံးကြီးပါဆုံးရှုံးမှုနဲ့ကြုံရကြောင်းသူမကပြောပါတယ်။အခုတော့ဆိုင်ရှင်တချို့ကကြံနေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ်။
ဆိုင်ရဲ့ပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်။ဒီရင်ကိုယ်တော်တစ်လုံးပေါ့နော်။ကိုယ်တော်နောက်ကကိုယ်တော်အထက်တစ်ခန်းရဲ့ပစ္စည်းတဲ့အပြည့်ပေါ့။အဲ့ဒါကမှသူတို့ဘယ်လိုပြောမှလဲ။မကောင်းတဲ့ဟာပေါ့ပစ္စည်းနည်းနည်းပပပဲကျန်နေကားနှစ်စီးအိုက်ဖက်နှစ်စီးတိုက်လောက်တော့ပြန်ရတယ်ပေါ့။အခုလည်းဖြစ်တော့မှအခုလည်းဖြစ်တော့ကျွန်တော်ဒီကျွန်တော်ဒီကြတော့သူကဟိုဥစ္စာပေါ့နော်။သူကဘယ်လိုပြောရမလဲ။အာအသားဒီကဟိုပုံသိမ်းကြီးပေါ့နော်။ပုံသိမ်းကြီးဆိုတော့တစ်ခါပုံတော့တယ်ဒီကောင်တောက်ဆိုင်ရင်အရင်ကောက်ခံရတယ်ဆက်တော့ပုံလေးကျမတော့အိမ်တုံးပစ္စည်းပေါ့မိဘတောင်တုံးနဲ့အိမ်တုံးပစ္စည်းရောင်းတော့ကြတော့အဲဒီထဲမှာတော့ကျမအပြည့်ရတော့ဆိုကျမဆိုင်ရပစ္စည်းလည်းများတယ်အလုံးထဲမှာတန်ဖိုးအများဆုံးပေါ့တုံးရောဖို့များတာပေါ့
စစ်ဆောင်နေတဲ့လုပ်ငန်းရှင်မမိုးကတော့အချိန်နဲ့အေးသွားရင်နေရရင်မှစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါတယ်
အဲ့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချိန်လေးပေါ်ကြည့်နေရတာဆိုတော့လေအာကျမလည်းအခုကတစ်ဆောင်နေတာအာအဲ့ဒီခါကမတွေးထားသေးဘူးမကြီးတကယ်လို့အချိန်ကြီးနေသွားရင်တော့ကံဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါမှန်လားမြမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာစံခဲတဲ့ပစ္စည်းပေါ့နော်စံခဲတဲ့ပစ္စည်းဆိုတော့မြမကဈေးမှာတစ်ပိုင်အပြင်မှာတစ်ပိုင်ဖွင့်ထားတယ်အပြင်ဆိုင်ရဲ့ပစ္စည်းနဲ့မြမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကြံရမှာပေါ့
ရှမ်းမြောက်ဒေသတလွတ်ကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာနောက်ချို့ကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာ။အဲန
ောက်မှာဘုရားဆက်ပြေးကြည့်သွားကြမှာပေါ့မှာဆက်ပြေးသွားမှာတော့ကြည့်ကြတယ်ဘုရားချောင်းထွက်လာမယ်ဆိုရင်လည်းကြောင်းစိုးရိမ်တွေကလည်းပြန်ခွင့်လာမှာပေါ့လား။အဲဒီလည်းအခုအခုရတဲ့ရှမ်းမြောက်တပွဲလုံးကစိုက်ပျိုးရေးလုပ်ငန်းရှင်တွေကလည်းတောင်းဒီနေရာ
ရှမ်းပြည်တလွားစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ်
လောလောဆယ်တော့ကျွန်တော်တို့ကယာစီမစသေးဘူးကြ။အဲတချို့မျိုးနှဲငယ်တာထွက်တာဖြစ်တဲ့အတွက် export ထိုးနိုင်တဲ့အခြေအတွေးနဲ့ပမာဏမရှိဘူးကြဒီခေတ်။အဲခုလက်ရှိအနေထားရတော့ကျွန်တော်လက်ရှိလမ်းပန်းဆက်သွယ်ရေးနဲ့အချိန်ရရကြောင်ကျွန်တော်တို့အဲပို့ဖို့ကနည်းနည်းခက်ခဲမယ်ဗျ။
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တပ်ခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်။စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုက်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားကြရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်။မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အိမ်အငှားစည်းကွက်ကကျေပြန့်လာပါတယ်။စစ်ဆောင်ချက်သူတွေတိုးလာတဲ့မန္တလေးမှာအိမ်ချမ်းမြေအရောင်းအငှားလုပ်ငန်းတွေတွင်ကျတယ်လို့ဒေသခံတချို့ကပြောပါတယ်။ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတစ်လ2သိန်းချက်အနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်။မန္တလေးအိမ်ချမ်းမြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်။
ဆုံးလေးတက်ကမှဝင်းကျဲကြီးတွေနဲ့ဆိုရင်50တောင်ရှိတာ62နဲ့58ကြားတို့အဲ့လိုမျိုးညိုရဲတို့ဆိုရင်ပေါ့နော်ညိုရဲတို့အဲ့လိုမျိုးဆိုရင်တိုက်က3တက်တိုက်လောက်ပေါ့နော်ပေ40 60ဝင်းဆိုရင်လည်းအစိတ်30ခေါနေတာပဲ20ကနေ30ကြားအဲ့လိုတွေနှားကြတာပဲ
ကိုဗစ်ကာလမတန်ခင်ကမန္တလေးမှာပေ30 40မြေတကွက်ကိုကျပ်သိန်း230 240လောက်ပောက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာကျပ်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်။မန္တလေးတိုင်းပတိန်ကြီးမြို့နယ်တွင်ကနန်းဦးလင်းကျေးရွာအုပ်စုတွင်ကအင်ဂျန်မြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းယှဉ်ပြီးလဲသူကအခုလိုပြောပြပါတယ်။ ပထမကြီးမျိုးနဲ့နန်းဦးလုံးဝင်သွားတဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလားအဲ့လိုရွာလေလားဘေးဆိုရင်2300တုံးတောင်အလိုမျိုး2300တုံးတောင်နေအော်နေကြဟိုတုန်းကအဲ့ဒါတွေကအဲ့2300တုံးတောင်နန်းတွေကဟိုတုန်းကနေရာလောက်ရှိတယ်တရားကျော်နေရာကွက်တရား2300တုံးတောင်နေအော်နေကြပထမကြီးမျိုးနဲ့နန်းဦးလုံးကြီးရွာအုပ်စုအတွင်းကကံကောက်ကုန်းတန်းနဲ့တဲခုံးရွာတို့ကအင်ဂျင်တချို့ဟာ မဟာတအားလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖြတ်ပေးဖို့အာနာပိုင်တို့ကပြီးခဲ့တဲ့ဤပြည်လာအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒီအချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအိမ်ချမ်းကြီးဝယ်ယူမဲ့သူတွေအနေနဲ့လဲသတိကြီးကြီးထားဆောင်ရွက်နေကြရတယ်လို့လဲသူတို့ကပြောပါတယ်ရှင်
မသင်ဂီထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ရွန်းဖျားလောက်တဲ့နီးပညာအကြောင်းကိုတင်ဆက်ပေးထားပါတယ်ညံတော်ပေရာကျော်မြင့်နဲ့ရှေးဟောင်းပကံဖျားစီဒီတွေကိုစကေးချုပ်ပြီးတော့ရွန်းနဲ့ပုံစံငယ်လုပ်တဲ့အတက်ပညာကိုလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားသင်ယူစေခြင်းပါတယ်လို့မြင်းကဘာရွာကရွ
မြမလက်မှုအတတ်ပညာတွေကတခုဖြစ်တယ်ရွံ့အတတ်ပညာနဲ့ဗကံမျိုးကရွံ့ပညာရှင်တယောက်ကရှင်ဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်ရှင်ဟောင်းလက်ရည်အတိုင်းတူအောင်လို့ရွံ့ဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတတ်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ရွံ့အတတ်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်အခုလိုမျိုးဒီရွန်းနဲ့ဖျားစေတီတွေလုတ်တဲ့အတတ်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်စင်ကန်ထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကရွန်းအတတ်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ
်ကျွန်တော်ဆက်လုတာကတော့အနည်း20ကျော်ပြီဗျကျွန်တော်လုတ်ခဲ့တဲ့ဖျားကြီးကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုစုရေ50ပတ်ဝန်းကျင်တော့ရောက်ပါပြီဗျအာပထမပိုင်းတော့ခက်ခဲတာပေါ့ဗျနောက်ပိုင်းကျတော့လည်းတဖြည်းဖြည်းဖြည်းနဲ့ဟုတ်တူလာတာပါဗျဟုတ်ကဲ့
ဆိုတော့ဒီယွန်းပညာနဲ့ပေါ့နော်ဖျားစေတီတွေလုတ်တဲ့အခါမှာဒီတခြားယွန်းတဲ့ပစ္စည်းတွေလုတ်ရတာเนี่ยဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်အဲ့ဒါကတော့ဒီလိုပါဗျယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲအဲတို့ဝင်မဲ့လည်းကျွန်တော်ဖျားလေးကဒိုင်းလေးတွေနဲ့ဆိုတော့ယွန်းယွန်းယွန်းတွေကတော့တယူချောတာလို့နှွန်ချောတာလို့လုတ်ရတာပေါ့ဗျာကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူးဒစ်စီတုတ်လိုက်ပြာပက်လိုက်ဒစ်စီတုတ်လိုက်ပြာပက်လိုက်နဲ့လုတ်ရတာပေါ့အဖြူတွေပဲကြံပြန်တော့လေယွန်းတယ်လုံကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်နဲ့ပဲဖြစ်တယ်လေကျွန်တော်ဒီဖေကကြတော့ဟိုအုတ်မျက်စီတွေလို့ဇီးကိုလေတထာချင်းတထာချင်းတထာချင်းကြည့်ရတာဆိုတော့ဂျားလေးတွေထဲမှာတီယူချောလိုက်ပြည့်တော့မှာလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူဒီစီတော့လည်းပြပက်လိုက်တော့တာပါဗျ
အဲ့တော့ဒီရှေးဟောင်းဖျားစေတီတွေနဲ့ဆင်တူပုံတူဖြစ်အောင်ပေါ့နော်ဦးလေးကဒီပုံအိုးစားအရွယ်စားအငယ်လေးတွေလုတ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလုတ်ရတယ်အချိန်ဘယ်လောက်ကြာတယ်ဆိုတာလည်းပြောပြပါလား
သူကတော့ပထမလုတ်တဲ့ချင်းပုံစံကိုဘူရေဟိုကတ်ဆက်ကူပေါ်မှာရေးရတာပေါ့ဗျာပုံစံတူအောင်ပေါ့ဆိုင်ဟိုဟိုလိုချင်တဲ့ skill site ကိုချုပ်ပြီးတော့ရေးတာပေါ့ညာရေးပြီးတော့မှအဲ့ဒီအနေမှာအတိုက်ထွားပြီးတော့မှတစ်ရှင်းချင်းတစ်ရှင်းချင်းဟိုကျွန်တော်တို့ဝါးလေးတွေနဲ့ကပ်ပြီးတော့လုတ်သွားတာပေါ့အဲ့ဒီတဘောမျိုးပါပထမဆုံးလုတ်သွားတော့ဟိုဒီလိုပေါ့ဗျာဟိုသကေးပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လုတ်တယ်လုတ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖះအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလုတ်တယ်အဲ့လိုလုတ်တဲ့နေရာမှာမတူတဲ့အားလေးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြပြီးလုတ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါဘယံလုတ်တဲ့နေရာတွေမှာလဲကျွန်တော်တို့ကပြီးတော့ဘယံရဲ့အယူဆလေးတွေဗာလေးတွေလည်းလိုက်ကြည့်လာတာပေါ့တကယ့်ကသူကဗကံဖျားကြီးကအကုန်လုံးစကေးလိုက်တယ်ထွက်မထားဘူးလေလင်းကားစုလောက်ပဲထွက်ထားတာဟုတ်အဲ့ဒီလင်းကားစုလောက်ကတော့သူစကေးတိုင်းကျွန်တော်လုတ်လို့ရတယ်လေအဲတနေ့ဖျားကြီးကြာရောကိုစကေးနဲ့ကိုပေါ့ကိုလော့တော့
ဆိုတော့ဒီဒုရဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစေတီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေချာပါတယ်ခုနဦးလေးပြောခဲ့သလိုအစင်းစင်းလုတ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့ခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင်
။အာလက်ဝင်လာတော့အမှန်ပေါ့ဗျာ။အဲဒါဒီခုရှိတာညံတော်180 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေတော့ညံတော်နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုတ်ရတာဆိုတော့ အော်အတော်တန်းနာနေရတယ်ကျွန်တော်ဖြောက်နေရတာဒီပါတာပေါ့ဗျာအဲ့ဖြောက်တဲ့အခါကျတော့မူရင်းပုံစံနဲ့မတူတဲ့မတူဝဲဖြစ်တော့မှကြောက်တဲ့အခါကျတော့မှဖြောက်နေတဲ့ဟာဖြောက်အဲ့လိုလေးတော့တော့ရတာပေါ့ဗျာအဲ့နေရာမှာတော့နည်းနည်းခက်ခဲတာလေးတွေရှိအောင်တခါတလေဖြောက်တာမြားသွားရင်လည်းတော့မူရင်းပုံစံမတူတော့ဘူးလေအမဖြောက်ပြန်တော့လည်းကျွန်တော်မှကျတော့ဒီနှစ်ပြည်လောက်တဲ့ဝင်အောင်ချော့ရတာဆိုတော
ဒီရှေးဟောင်းဖျားစေဒီတခုမှာဒီမြမဟိုစပေါလက်မှုပညာပန်းစယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင
်ပန်းစယ်မျိုးတွေမှာကျွန်တော်လုပ်တဲ့ကျွန်တော်လုပ်တဲ့ဒီပုံစံတူကတော့ပန်း6မျိုးတော့ပါတယ်ဗျဟိုနံပါတ်1အနေနဲ့ကတော့အခြေခံသားတော့ပေးရန်ပေါ့ဗျအပုံဆက်တာကြတော့ပကြီးပြပကြီးပြတဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့ကတရုတ်နဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျအဲနောက်တော့ဒီလီလေးတွေဗာလေးတွေပို့ထိုးတဲ့အခါကျတော့ပတ်ပွတ်ဗျအဲသူကနောက်ပြီးတော့ပြန်ပါမယ်ဗျနောက်ပြီးတော့ကျွန်တော်တို့ပန်းရှင်းပါမယ်ဗျအကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပတ်6မျိုးရှိတယ်ဗျပန်းစင်မျိုးပညာတွေမှာကိုယ်အစ်အနေနဲ့လက်သမားပညာဗာလေးတွေဗျ
အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားရည်ဇေဒီတွေလုတ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှင
့်အခုလောလောဆယ်အနေနဲ့တော့ကျွန်တော်တာသမီတွေပုံမှာတော့မူတည်တာပဲဗျတခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါလေဟိုကျွန်တော်တာသမီတွေတာသမီ၃ယောက်ရှိရဗျ၃ယောက်လုံးတော့ဒီပညာရက်ကိုကျွန်တော်မဖြစ်မနေတင်ထားပါလေသူတို့လည်းကြိုးစားကြပါလေဟုတ်ဒီကြပါတယ်။လောလောဆယ်တော့အကုန်လုံးတော့အစအဆုံးမဖြစ်သေးဘူးပေါ့ဗျာ။နောက်ကြရင်တော့ဖြစ်လာမှာပါဗျာ
။ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့နော်ဒီယုံတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလောက်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေ။ဆိုတော့ဒီအတတ်ပညာကိုဒီလူငယ်ပိုင်းတွေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားဂျွန်းတယ်လုပ်တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတတ်ပညာကိုမလုပ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုဂျွန်းပညာကိုဒီမြမနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
်ဟိုဂျွန်းတယ်ပညာတဲ့ကျွန်တော်ကပကံဖျားကြီးကခက်ခဲတဲ့အမှုပညာလက်ရာလေးတွေကိုလူငယ်လေးတွေသိချင်သိသိချင်တာဗျအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစိတ်ကိုမေမောတယ်ဒီအသေးစိတ်ကိုမေမောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာဖျားငယ်လေးတောင်မှဘယ်လောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟောအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးစိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကတော်ပုံရိုက်ဖို့တော့ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟွာဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးဟိုတိုးတက်လာလိမ့်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါကျွားကဒီရွှေအတက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီရွှေနဲ့ရှေးဟောင်းဖျားဇေဒီတွေလုတ်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်စက်ကမ်းပေးဖို့အစဉ်သင့်မယ်လို့လည်းပြောပါရရှင်။ကျမဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံအပါဝင်ကမ္ဘာတွန်းလက်နက်ကိုင်ပြိပခါရီးကြားမှာစစ်မြေပြင်တွင်ထိခိုက်ဒဏ်ရာရသူတွေတုံ့မန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးနိုင်ငံတကာသဘောတူညီချက်တွေကိုမတိကျွတ်ပြုနေတဲ့အကြောင်းစစ်မဆိုင်ရာဂျနီဖာကွန်ဗင်းရှင်းသဘောတူညီချက်ချမှတ်ခဲ့တဲ့85နှစ်ပြည့်အထိမ်းအမှတ်မှာ ICRC နိုင်ငံတကာချက်ချင်းနေအသိကြီးရဲ့အကြီးအကဲကပြောလိုက်ပါတယ်။အရှေ့လေပိုင်းဂါဇာပြိပခါအပါဝင်စီးရီးယား၊ယူကရိန်းနဲ့မြန်မာနိုင်ငံတခြားနေရာတွေမှာလည်းလက်နက်ကိုင်ပြိပခါတွေမှာနိုင်ငံတကာကသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်လည်းဂရိကဝတ်တွေခိုင်မာအောင်ပြန်လည်တည်ဆောက်ဖို့သူကနိုင်ငံတကာကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမန္တလေးတိုင်းမြင်းချံမြို့ကဓာအပိစက်ရုံလုပ်ငန်းကိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒီကနေ့ပဲယာယီရပ်ဆိုင်းလိုက်ကြောင်းစင်ကာပူအခြေစိုက်ဆန်ခရော့စ်ကကြေညာလိုက်ပါတယ်။လျက်စစ်တပ်အား225မီဂါဝက်ထုတ်လုပ်နေတဲ့တဘာဝတုံးငွေ3စက်ရုံလုပ်ငန်းတွေကိုနယ်မြေလုံခြုံရေးအခြေအနေအရဆိုင်းငံ့လိုက်ပြီးလုံခြုံမှုရှိပြီးတင့်တော်တဲ့အချိန်မှာပြန်လည်လည်ပတ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ စံစည်းအဆမတန်တင်ရောင်းချမှုနဲ့ဖမ်းခံရတဲ့ဂျပန်နိုင်ငံသားလုပ်ငန်းရှင်ကိုဒီကနေ့ပဲပြန်လုပေးလိုက်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက Viber လူမှုကွန်ရက်ကတဆင့်သတင်းတောက်တွေကိုပြောထားပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနောလီယက်စတီနိုနဲ့ဂျိုးဂေးစ်ဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့တနင်္လာညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးရန်ကွင်းကလို့လိုရာဆန္ဒတွေပြေကြပါသေးရှင်။This program.